ဟောင်ကောင်ဟာကမ္ဘာစီးပွားရေးစနစ်အဖွံ့ဖြိုးဆုံးစင်းမှာထိတ်ဆုံးကိုရောက်ခဲ့တဲ့ပထမဦးဆုံးသောအာရှဒေသဖြစ်လာခဲ့ပါတယ်။အာမခံလူမျိုးဗန်လုပ်ငန်းနဲ့မသက်ဆိုင်တဲ့ဗန်နာရေးဝန်ဆောင်မှုလုပ်ငန်းတွေမှာအကောင်းဆုံးအသိအမှတ်ပြုခံရမှုနဲ့ဟောင်ကောင်ရဲ့အဆင့်တန်းဟာတက်လာခဲ့တာဖြစ်တယ်လို့ကမ္ဘာစီးပွားရေးဆိုင်ရာအဖွဲ့ကြီးဖြစ်တဲ့ World Economics Forum ရဲ့အင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါ။လွန်ခဲ့တဲ့၄နှစ်ကဂျနီဗာအခြေစိုက်အစိုးရမဟုတ်တဲ့ NGO အဖွဲ့ကနေဒီလိုစစ်တမ်းကောက်ယူမှုတွေစတင်ချိန်ကစလို့အမြဲတမ်းထိတ်ဆုံးမှရှိနေကြတဲ့အမေရိကန်နဲ့ဗြိတိန်နိုင်ငံတို့ဟာနံပါတ်1အဆင့်ကနေကျသွားခဲ့တာဒါပထမဦးဆုံးလည်းဖြစ်ပါတယ်အမေရိကန်အနေနဲ့နံပါတ်2အဆင့်ကိုကျဆင်းသွားပေမယ့်သူ့ရဲ့စုစုပေါင်းရမှတ်ကိုတော့ထိန်းထားနိုင်ခဲ့တာပါဗြိတိန်နိုင်ငံကတော့လုံခြုံမှုရှေ့အောင်ဆောင်ရွက်တာတွေနဲ့ကနဦးလူမှုဝန်ဆောင်မှုလုပ်ငန်းတွေမှာကျဆင်းသွားမှုတွေကြောင့်သူ့ရဲ့စုစုပေါင်းရမှတ်ဟာလည်းကျသွားခဲ့ပြီးနံပါတ်3အဆင့်ကိုရောက်သွားခဲ့တာဖြစ်ပါတယ်တကယ်လို့သာအနောက်အုပ်စုနိုင်ငံတွေရဲ့ဗန်ဒါရေးလုပ်ငန်းတွေအနေနဲ့ဒီအတိုင်းဆက်သွားသူတို့ရဲ့ရေရှည်ဥဆောင်မှုအပိုင်းကိုထိခိုက်ကောင်းထိခိုက်လာနိုင်တယ်ဆိုတဲ့အချက်ကိုဒီအစီရင်ခံစာကသတိပေးလိုက်တဲ့သဘောပဲလို့ကမ္ဘာစီးပွားရေးဆိုင်ရာအဖွဲ့ကြီးရဲ့အရာရှိတွေကဆိုခဲ့ပါတယ်။ငိုကလေးကထိတ်ဆုံးဆဲကူစီးရင်မှာပါဝင်ပြီးသားဖြစ်တဲ့စင်ကာပူ၊ဩစတြေးလျနဲ့ဂျပန်နိုင်ငံတွေကတော့သူတို့ရဲ့အဆင့်ကိုဒီတိုင်းဆက်ထိန်းထားပြီးဟောင်ကောင်ကတော့အဆင့်30အထိကိုခုံကျော်ပြီးတော့ထိတ်ဆုံးကိုရောက်သွားခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားပါဝင်တခြားအာရှနိုင်ငံတော်တော်များများဟာလည်းကမ္ဘာစီးပွားရေးစနစ်အဖွံ့ဖြိုးဆုံးရဲ့ထိတ်ဆုံး60စည်းရင်မှာခုန်တက်သွားခဲ့တာဖြစ်ပါတယ်